စကိုင်းတိုင်းကောလင်းမြို့မှာတော့ကိုဗစ်ကြောင့်သေဆုံးသူအရေအတွက်ကအခုရက်ပိုင်းမှာကျလာနေပါတယ်။ဒါကြောင့်မြို့အနေထားရသေဆုံးသူကများနေတော့မယ်လို့ပရဟိတာကူညီပေးနေသူကပြောပါတယ်။ကချင်ပြည်နယ်ဘက်ကတချို့ဒေသတွေမှာတော့ကိုဗစ် -19 ကပ်ရောဂါကူးတယ်ဆိုတာလူမသိစေချင်ကြတဲ့အခက်အခဲတွေကိုကိုဗစ်အကူအညီပေးနေသူတွေကြုံနေကြရပါတယ်။ဒီအခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းမက်ခွန်ညူပြောပြပေးပါရှင်။
မြန်မာနိုင်ငံမှာကပ်ရောဂါတတိယလှိုင်းအပြင်းထန်ဆုံးကာလဖြစ်ခဲ့တဲ့ဇူလိုင်လကိုကျော်လွန်ခဲ့ပြီးနောက်ဩဂုတ်လတတိယပတ်လောက်ကစလို့ရောဂါကူးစက်နဲ့သေဆုံးသူတွေတဖြည်းဖြည်းကျလာတယ်လို့ပရဟိတဆောင်ရွက်သူတွေကပြောပါတယ်။အခုဩဂုတ်လတွင်သေဆုံးသူစုစုပေါင်း260ကျော်ရှိတဲ့စကိုင်းတိုင်းကောလင်းမြို့အနီးတစ်ဝိုက်ကရွာတွေမှာတော့ဩဂုတ်လတတိယပတ်မှာသေဆုံးသူကျသွားတယ်လို့ကောလင်းမြို့ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတဦးကပြောပါတယ်
။အဲအစောပိုင်းကတော့အဲ့လိုမျိုးတရက်ထဲကိုလောင်း20ပေါ့နော်အဲ့ဒါကအမြင့်ဆုံးပဲနောက်ပိုင်းတစ်ဖြည်းဖြည်းနဲ့အဲ့လိုမျိုးရော့ရော့လာတာ15ရောက်10ရောက်အဲ့ဒါနေတစ်ဖြည်းဖြည်းနဲ့အခုနောက်ပိုင်းကတော့5ရောက်ပတ်ဝန်းကျင်လောက်မှရှိရတယ်ဒါလည်းရော့ရလို့ပြောလို့ဖြစ်ရပါကျွန်တော်တို့မြို့ပေါက်စားလေးအနေနဲ့ကများသေးရပေါ့နော်ပုံမှန်ဆိုကျွန်တော်တို့ဒီမှာပုံမှန်ရိုးရိုးဆိုလို့ရှိရင်တရက်မှာတစ်ယောက်နှစ်ယောက်ပြင်မရှိဘူးအခုတတိယရောက်လာ5ရောက်ကတော့ပုံမှန်ပဲဖြစ်နေသေးတယ်ဒီဩဂုတ်လပထမပတ်နဲ့ဒုတိယပတ်မှာတော်တော်လေးကိုကတည်တယ်အဲ့ဒီပတ်တွေမှာသူကတရက်ကို10ရောက်ရဲ့ထက်မှလည်းရရှိတယ်အလိုပြရင်တော့ဒီဘက်မှာအောက်ဆီဂျင်ပြက်လိုက်တဲ့ချိန်နဲ့အဲ့လိုမျိုးတွေနဲ့ဖြစ်တဲ့ခါကျတော့ပိုတေကုန်တာပေါ့။များသေးတာကြီးအသက်ကြီးရတာတွေလည်းများတာပါ။ယောဂါဆန်ရှိတဲ့လူတွေ60 50ပတ်ဝန်းကျင်60ပတ်ဝန်းကျင်90ပတ်ဝန်းကျင်တွေပဲကြ
။ကပ်ယောဂါမပြင်းထန်ခင်ကာလတွေတုန်းကကောလင်းမှာတလတာတေဆုံနှုံဟာ18ရောက်ဝန်းကျင်သာရှိပြီးယောဂါပြင်းထန်နှုံကျဆင်းလာတဲ့အခုခါမှာတော့တနေ့တာတေဆုံသူဥယေဟာ9ရောက်ဝန်းကျင်မှာသာရှိတော့ပေမဲ့ဒါဟာမြို့နယ်အတိုင်းတိုင်းနဲ့ဆိုရင်များနေတော့မယ်လို့ပြောပါတယ်။ကိုဗစ်ကပ်ရောဂါထိန်းချုပ်ဖို့မလိုအပ်ရင်အပြင်မထွက်ရ stay at home အဖြစ်ထပ်တိုးသတ်မှတ်ခံရတဲ့မြို့နယ်တွေထဲမှာကချင်ပြည်နယ်ကမိုးညင်းမြို့လည်းပါဝင်လာပါတယ်။အခုရက်ပိုင်းတွေထဲနေမကောင်းဖျားနာသူတွေရှိပေမဲ့အများစုကကိုဗစ်ကပ်ရောဂါဖြစ်တယ်ဆိုတာအသိမခံချင်ကြဘူးလို့မိုးညင်းမြို့အောက်ဆီဂျင်ဆက်ရုံတည်ဆောက်ရေးအဖွဲ့ဝင်တဦးကပြောပြပါတယ်။တချို့ကကိုယ့်ရဲ့နေအိမ်မှာပဲကုသရင်းအသက်သေဆုံးသွားကြတယ်လို့လည်းပြောပါတယ်။
ยารีดอกวีဆိုပြီးလူတွေကတော့ပြောနေကြတာပေါ့နော်စစ်ဆိုင်ရင်တော့စစ်လက်စစ်တဲ့သူတွေကတော့ပိုးတွေ့တဲ့အနေအားမျိုးရှိနေတယ်ဒါကတော့အပြင်မှာပေါ့အပြင်မှာမိမိအစီစဉ်နဲ့တက်စကင်နဲ့စစ်တဲ့လူတွေတော်တော်များအောင်စစ်ကြတယ်ယောဂအခန်းရှိတဲ့လူအသက်ကြီးပိုင်းအချို့တော့ဆုံးပါသွားရှိတာပေါ့နော်ဒါမွညင်းမြို့ပေါ်တင်ပေါ့နော်မွညင်းမြို့ပေါ်တင်တနည်းအားဆိုရင်ဒါ၈ရောက်ပေါ့၈ရောက်ပြီးတာဒါပေမဲ့မြို့ထဲမှာလည်းတချို့ကလည်းยารีดอกวีလို့ပဲသူကတက်မှတ်ရှင်ရတာပေါ့ဒီယောဂနဲ့ပြီးရဆိုရင်တို့ကနည်းနည်းလေးဟိုရှက်တာတို့ဟိုပေါ့ပင်ငယ်တာတို့ဖြစ်တော့ကြအဲယာရီတကွေးနဲ့ဆုံးတာပါဆိုပြီးတော့အချောင်းပြက်ချက်ကလေးရှိကြတာပေါ့မစစ်ဖက်နဲ့
မုံညင်းမျိုးရဲ့လက်ရှိအနေထားကတော့လူနာတွေအတွက်အောက်ဆီဂျင်မလုံလောက်လို့တချို့မျိုးကြီးတွေကနေပရဟိတအသင်းတွေရှာဖွေပေးပြီးလူနာချင်းချင်းမျှပြီးတုံနေကြရတယ်လို့လည်းဒေသခံတူကပြောပါတယ
်မြို့ပေါ်မှာလည်းဖြားတဲ့လူပေါ်ဖြားနေကြတာပဲရှိတာပဲတော်တော်လည်းပဲကိုဟာနဲ့ကိုစီစီနဲ့ကိုပဲညာတော့အဖြစ်အိမ်မှာပဲကြိတ်ကူးတယ်လူများတယ်အဲဆီယုံသွားတယ်ဆီယုံမှာအောက်ဆီဂျင်လိုအပ်ချက်ဟောဆီယုံအနေကြလဲကိုကတော့ကျွန်တော်တို့သိရတယ်လို့တော့ဆီယုံမှာအောက်ဆီဂျင်လုံလောက်အောင်ရှိသလားဆိုလဲကိုလိုကြီးမရှိဘူးသို့တော်လည်းသူကလူနာကိုနည်းနည်းလေးအရေးကြီးတဲ့လူနာဆိုရင်တစ်လုံးချပစ်လိုက်တယ်ပေါ့နော်အဲ့ဒီအရေးကြီးတဲ့လူနာဆိုရင်နည်းနည်းလေးအဲသူတို့အပြင်မှာရှာခိုင်းတယ်အပြင်မှာရှာလို့ရရင်ဆီယုံမှာရှိတဲ့ဟာနဲ့အမျှနိုင်မှုဖြစ်နေတာ
ဒီလိုမျိုးအောက်ဆီဂျင်လိုအပ်ချက်တွေရှိနေလို့အများပြည်သူလှူဒါန်းငွေနဲ့ကိုထူကိုထားစနစ်အောက်ဆီဂျင်ဆက်ရုံကိုစပြီးတည်ဆောက်နေကြပါတယ်။လာမယ့်စက်တင်ဘာလပိုင်းလောက်မှာအောက်ဆီဂျင်ဆက်ရုံစတင်လည်ပတ်နိုင်မယ်လို့ခန့်မှန်းကြပါတယ်။ဒီမတိုင်ခင်တော့မန္တလေးနဲ့မြစ်ကြီးနားမြို့တွေစီကနေအောက်ဆီဂျင်ဝယ်ယူသုံးစွဲနေရပါတယ်။ရန်ကုန်မြို့ပါဝင်မြို့ကြီးတချို့မှာကိုဗစ်ရောဂါကူးစက်သူယောဂါကြောင့်သေဆုံးသူတွေအခုရက်ပိုင်းကျသွားပုံရပေမဲ့တနိုင်ငံလုံးတိုင်းတိုင်းနဲ့တော့နေ့စဉ်တည်ပြုလူနာတိတိသာသာရော့မသွားသေးဘူးလို့မြေပြမှအကူအညီပေးနေသူတွေကပြောကြပါဗျ။ကျမ၏ဝန်ကြီးဌာနထုတ်ပြန်ချက်အရကိုဗစ်ကြောင့်တည်ဆုံသူကတော့နေ့စဉ်300ကျော်ရှိခဲ့ရကနေအခုရက်ပိုင်း100ကျော်အထိကျဆင်းသွားပါဗျ။ကျမ၏ဌာနကအတည်ပြုထုတ်ပြန်ထားတဲ့စီးရင်တွေဟာတကယ်တမ်းမြေပြမှဖြစ်နေတဲ့စီးရင်တွေထက်အများကြီးနည်းတယ်လို့ကပ်ရောဂါတိုက်ဖျက်ရေးမှာပါဝင်နေတဲ့ပရဟိတအဖွဲ့တွေနဲ့ကျမ၏ပညာရှင်တွေကထောက်ပြကြပါဗျ။မြန်မာတနိုင်ငံလုံးမှာကပ်ရောဂါထိ ंछ ုပ်ထားနိုင်ဖို့အသွားအလာကန့်သတ်ထားတဲ့မြို့နယ်ပေါင်းကတော့119မြို့နယ်အထိရှိသွားပြီဖြစ်ပါတယ်ရှင်။